ပြည်သူနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့ပထမကျော်ယူကောက်ပွဲမဲရလဒ်တွေအရလက်ရှိသမ္မတအင်မနျူအယ်မက်ခရွန်နဲ့လက်အဆုံခေါင်းဆောင်မရင်းလီပန်တို့ဒီဧပြီလ24ရက်နေ့ကြာလို့ရှိရင်ကျင်းပမယ့်ဒုတိယကျော်ယူကောက်ပွဲမှာထပ်ပြီးတော့ပြန်ဆင်ရမှာဖြစ်ပါတယ်။မဲစုစုပေါင်း90ရာခိုင်နှုန်းရည်တွက်ပြီးတဲ့အချိန်မှာမက်ခရွန်ကမဲ28ရာခိုင်နှုန်းရရှိထားပြီးတော့လီပန်က24ရာခိုင်နှုန်းရရှိပါတယ်။ပါရီမြို့ကချို့မဲုံတွေမှာနေလေကင်းရောက်ချင်းနေပြီးဘူးလမ်းရှိကြီးတွေမှာတားဆီးကြသူတွေရှိခဲ့တဲ့အချိန်တည်းမှာပဲတာယာရဲ့ရာသီဥတုကိုခန်းစားနေကြတဲ့ပါရီမြို့သူမျိုးသားတွေကလည်းအများပြရှိခဲ့ပါတယ်။မဲုံပိတ်ချိန်မှာတော့မဲပေးသူရည်တွက်ဟာအကဲခတ်ပြီးစိုးရင်ခဲ့ကြသလောက်မနေဘဲနဲ့မဲပေးခွင့်ရှိသူရဲ့85ရာခိုင်နှုန်းဝန်းကျင်ထိရှိခဲ့ပါတယ်။နိုင်ငံရွှေပြောင်းချေချသူတွေကိုမလိုလားသလို EU ဥရောပသမဂ္ဂကလည်းဝေဖန်နေတဲ့ Marine Le Pen ကယူကောက်ပွဲမဲဆွဲစဉ်မှာအဲ့ဒီအမြင်တွေကိုသိရှိတမ်းမတင်မနဲ့ပြည်သူလူမျိုးတွေရဲ့နေရေးစားရေးအခြေအနေတိုးတက်အောင်လုပ်ပေးမယ်ဆိုတဲ့မက်ဆေ့ချ်စီရမှုတွေလုပ်ခဲ့တာကြောင့်ယူကောက်ပွဲအကျိုးစစ်တမ်းတွေထဲမှာသူ့ပေါ်ထောက်ခံမှုတွေတဟုန်တိုးတက်လာခဲ့ပါတယ်။ယူကရိန်းစစ်ပွဲကြောင့်အလုပ်တွေတိတ်များနေတယ်လို့ဆိုတဲ့သမ္မတမက်ခရွန်ကတော့ပထမကျော့ယူကောက်ပွဲမတိုင်ခင်မက်ဆေ့ချ်စီရမှုပွဲကြီးတစ်ခုသာလုပ်နိုင်ခဲ့တယ်လို့တခြားကိုယ်စားလောင်းနေတဲ့မင်းနဲ့ချင်းဆိုင်အခြေတင်စကီလူပွဲတွေမှလည်းမပါဝင်နိုင်ခဲ့ပါဘူး။အဲဒါကြောင့်လည်းသူ့ပေါ်မှာထောက်ခံနေခဲ့တယ်လို့နိုင်ငံရေးလေးလာသူတွေကသုံးသပ်ကြပါတယ်။